ဒီအမေရိကန်တန်ရဲ့အင်္ဂါနေ့ညပိုင်းသတင်းတွေကိုကျွန်တော်ဇော်မလန်ကဆက်လက်ကြီးညာပြသပါမယ်ခင်ဗျာ။စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဥမာဝိတ်ကဒေါ်လာငွေ5သိန်းလက်ထိုးခဲ့တယ်ဆိုတော့ဒေါ်ဆန်းစုကြည်အပေါ်ဆွဲချက်အမှုနှမှုကိုဒီကနေ့မေလ10ရက်နေ့နေပြည်တော်အထူးတရားရုံးမှာကြားနာခဲ့ပါတယ်။နောက်အာဂတိမှုတွေဖြစ်တဲ့ဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်မြေနေရာယူမှုဆွဲချက်အမှုနဲ့ပတ်သက်လို့တော့ထွက်ဆိုမဲ့တက်တည်မလာလို့မသိဖြစ်ခဲ့ပါဘူး။စီပိုင်ကုမ္ပဏီပိုင်ရှင်တဦးဖြစ်တဲ့ဥမာဝိတ်စီကနေဒေါ်လာ5သိန်းရယူခဲ့တယ်ဆိုပြီးစစ်ကောင်စီခန့်နဲ့အဂရိလိုက်စားမှုတက်ချေရေးကော်မရှင်ကဒေါ်ဆန်းစုကြည်ကိုအဂရိလိုက်စားမှုဥပဒေပုံမှန်55နဲ့အမှုနှမှုဆွဲဆိုထားတာဖြစ်ပါတယ်ဒီနှမှုကိုပြီးခဲ့တဲ့မေလ၂ရက်နေ့မှာစတင်ကြားနာခဲ့တာပါဆွဲဆိုထားတဲ့အမှုနှမှုစလုံးရဲ့တည်ရလို့ဖြစ်သူအဂရိလိုက်စားမှုတက်ချေရေးကော်မရှင်စုံစမ်းစစ်ဆေးအရာရှိဦးရဲထက်ကိုဒီနေ့စစ်ဆေးကြားနာမှုလုပ်ခဲ့ပါတယ်နောက်လာမယ့်ရုံးချိန်တွေမှာတော့အမှုနှမှုစလုံးအတွက်တရားလိုဥယျာဉ်ထက်ကိုဒေါန်ဆန်းစုကြည်ရဲ့ရှင်းနေတဲ့ဘက်ကစစ်မင်းမှုတွေထပ်မံလုပ်သွားဖို့ရှိပါလေအမှုနှမှုအတွက်စစ်ကောင်စီဘက်ကတင်ပြထားတဲ့တရားလိုစီရင်မှာစီပိုင်ကုမ္ပဏီပိုင်ရှင်ဥမာဝေကိုတိုင်လာရောက်ထွက်ဆိုနိုင်ပွဲရှိပါတယ်ဒေါန်ဆန်းစုကြည်နောက်ထပ်ဆွဆွဲခံထားရတဲ့အာဂရိမှုတွေကဒေါက်ခင်ကြီးဖောင်ဒေးရှင်းနဲ့ဆက်ဆက်တဲ့အာဂရိမှုဆွဲချက်အတွက်စစ်ကောင်စီကတက်တဲ့အဖြစ်ခေါ်ထားတဲ့ဒေါက်ခင်ကြီးဖောင်ဒေးရှင်းတာဝန်ရှိသူဒေါက်တာတန်တော်ကောင်းဟာဒီနေ့ရုံးချိန်ကိုမလာတာကြောင့်ဒီအမှုကိုမစစ်နိုင်ကြပါဘူး။ဒေါက်တာတန်တော်ကောင်းဟာတက်တေလာရောက်ထွက်ဆိုဖို့ပြက်ကွက်တာရုံးချိန်သုံးပတ်ရှိတာမို့သူတက်တေအဖြစ်တင်သွင်းထားတာကိုပယ်ဖျက်ဖို့ဒေါန်ဆန်းစုကြည်ရှင်းနေတဲ့ဘက်ကတရားရုံးကိုတင်ပြခဲ့ပါတယ်။ဒီအမှုတွေကိုလာမယ့်အပမေလ18ရက်အင်္ဂါနေ့မှာပြန်လည်စစ်ဆေးကြနာဖို့ရုံးချိန်ထပ်ချင်းထားပါတယ်။ဒေါန်ဆန်းစုကြည်ကြမှာရေးအခြေအနေကတော့ကောင်းမွန်တယ်လို့သိရပါတယ်။ဒေါန်ဆန်းစုကြည်ကိုနိုင်ငံတော်လေးဝက်အဲ့ဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအာဂရိလိုက်စားမှုအမှုတော်တော်များများနဲ့စစ်ကောင်စီဘက်ကဆွဲဆိုထားတာပါစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကဒေါန်ဆန်းစုကြည်အပေါ်လောလောဆယ်အထိအမှုပေါင်း18မှုနဲ့တရားဆွဲဆိုခဲ့ပြီးအမှုချုပ်မှုအတွက်ထောင်ဒဏ်17နှစ်ပြစ်ဒဏ်ချမှတ်ထားပါတယ်ခင်ဗျာ